မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်သာသနာပိုင်ဘုန်းတော်ဘုန်းတော်ကြီးတစ်ပါးကိုရွေးချယ်ကြောင်းဗာတီကန်နန်းတော်ကတောက်ကြနေမှာကြေညာလိုက်တဲ့အတွက်ကက်သလစ်ရဟန်းတော်တွေကကြိုဆိုလိုက်ကြပါတယ် UWSC ဝါဒေသမှာအခက်အခဲတွေကြားသာသနာပြုခဲ့တဲ့ဘုန်းတော်ကြီးလူကတ်စ်ကိုသာသနာပိုင်ရဟန်းအဖြစ်အခုလိုတာဝန်ပေးအပ်တဲ့အတွက်မြန်မာနိုင်ငံချင်းချင်းပြည်စင်မှာအတောက်ခူရလာလိမ့်မယ်လို့သုံးသပ်ကြပါတယ်ဒီကြောင်းကိုညာဝင်းအောင်ကပြောပြမှာပါ
ရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှုမြို့အခြေဆိုင်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ် Father Lucas Dowser Jingfong ကိုပိုယန်မင်း Francis ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ18တောက်ကြနေ့မှာကြေညာလိုက်တာပါလက်ရှိအချိန်ထိလာရှုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော် Philip Zahong ဖြစ်ပြီးတက်ပြည့်ပင်စင်ယူရမယ့်တက်တော် 85 နှစ်ပြည့်ကံနေပြီမို့သူနေရာကိုဆက်ခံမဲ့နောက်ထပ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုကြိုတင်ရွေးချယ်ရတာဖြစ်ကြောင်းအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ကကက်သလစ်ယဟန်တစ်ပါးဖြစ်တဲ့ရောဘတ်ကင်ဘုကရှင်းပြပါတယ
်။ကျွန်တော်ဖိလစ်သဟောင်းဟာရက်ရက်ဆက်ခံမဲ့ဘုန်းတော်ကြီးတွေကနှစ်ပါးသုံးပါးကိုကြေးပြီးတော့မှသူကပုံရံမျိုးကြီးကိုရုံးတော်ခင်ရတယ်။အဲ့ဒီပြီးတော့မှယဟန်မျိုးကြီးရုံးရတယ်ပြီးတော့လက်ရှိသာသနာပိုင်ဆရာတော်ဒီကိုရယ်ဖြေးထားတဲ့ဒီယဟန်ဘုန်းတော်ကြီးသုံးပါးထဲရတယ်ပြီးတော့တဘောရွေးချယ်ရမှာဆိုတော့ဒီတပိတ်ဘုန်းတော်ကြီး၃ပါးရဲ့ဒီငယ်ဘွားနေတော့လက်ရှိအခြေအနေကြီးသူတို့ဘယ်လိုဖြစ်လာကြလဲ။ဉာဏ်ဘုန်းတော်ကြီးဒီချင်းတော့ပိုင်းလဲ။ယုံကြည်ခြင်းနဲ့ကိုယ်စစ်ပြရမှာအမှန်တရားတိုင်းဖိုက်တင်လို့မျိုးအတွက်ပါတာဒီအတွက်ဘယ်လောက်ထိသုံးဆောင်မှာလုပ်နိုင်လဲဆိုတော့အဲ့တော့သူကသုံးဆန်းပြီးတော့မှအဲ့ဒီအနေပြီးတော့အထိုက်အတန့်ဆုံးဉာဏ်ဘုန်းကြီးတပါးကိုသာသနာပိုင်ဆရာတော်ကြီးရွေးချယ်ဖို့လုပ်လိုက
်။တက်တော့58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်စ်ဟာဆာလစီယန်ခရီးယန်ဂိုင်းဝင်တူဖြစ်ပါတယ်အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဘုန်းတော်ကြီးအဖြစ်ရွေးချယ်ရမှာရှမ်းပြည်မြောက်ပိုင်းကစီပီဒုက္ခသည်တွေအရေးကူညီဆောင်ရွက်ချက်တွေလည်းထည့်သွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်ကဖာသာဂျွန်ဆိုင်းလွန်ကပြောပါတယ
်ဒီတခြားကန်နီဒိတ်ဖက်ဆိုင်တော့လာရှုဒါနာအတွက်ဟိုလုံလန်ကန်နေတဲ့ကန်နီဒိတ်ကိုသူဦးစားပေးကြတာများတယ်ဒီကျွန်တော်အမြင်ပြောရရင်တော့ဟွာချားနိုင်တာကsolution going up လာတဲ့ဖွင့်ဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်းမှာသူတို့ပို့ပြီးအားပါနေပါဒီ solution going up ဖြစ်ဆိုမှတော့စစ်ပြေးတယ်ရှေ့ဆောင်တယ်ရှိတာပေါ့စစ်ပြေးဒုက္ခတွေနဲ့ကိုမြားအပိုင်းမှာရှိမှာပေါ့လေဆိုတော့သူတို့တစ်ဖက်တစ်လမ်းကနေသူတို့လုံနိုင်တဲ့ဟိုအတိုင်းစာဖြစ်တော့သူတို့လုတ်သွားမှာလေဒါဆိုကျွန်တော်တို့ဖြစ်တည်ရနေတဲ့လုတ်တစ်ခုပဲ
ဆရာတော်လူကတ်စာ2012ကနေ2019အထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအုပ်စိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ကင်ဘူးကပြောပါတယ
်ဟိုကန့်သက်ချက်တွေအများကြီးရှိတယ်ဘယ်လိုပြောမလဲတချို့သူတို့ဒီဝါပြည်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်မြေပြန်လာတယ်ဒါချို့ကလာတယ်ကျွန်တော်တို့တင်တာတို့ရအချို့တွေလာပါပေါ့အဲ့ပုံစံနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတို့အဲလိုတွေအဲ့ပါကန့်သက်ချက်တွေအများကြီးရှိတယ်။
ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခန့်အပ်မှုဟာမြန်မာနိုင်ငံညီညွတ်ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ကင်ဘုကသုံးသပ်ပါတယ်
။အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့တော့ဒီတခြားမြန်မာပြည်အတိုင်းအတိုင်းနဲ့နောက်လက်ရှိအစိုးရနဲ့ဒီလိုမျိုးရင်းချင်းတဲ့ပုံတော့ဦးတည်ပြောမှာဒီမိုကရေစီတိုင်းပြည်ထောင်ဖို့ရံအတွက်ဆိုတဲ့ရောမန်ချက်တွေရှိလို့ပေါ့နော်ဒီလိုအတွေ့အကြုံရှိတဲ့အဲ့ဒီတာမှာကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ဒီဟာမလို့ဒီပါဘူးရာမင်းကြီးကအဲ့ဟာကိုအဓိကထားပြီးတော့မှသူ့ကိုရေးချဲ့တော့ကျွန်တော်လည်းသင်တယ
်1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာသိခါရယဟန်ဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေတမိုင်းဘာသာနဲ့ဘွေးရခဲ့သူပါတမားကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မျိုးက Salesian ဒန္တိယပီရာသင်တန်းကျောင်းကျောင်းဦးကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ်Father Lucas နဲ့အတူ Philippines က Bishop Ricardo Becky နဲ့ Papua New Guinea က Father John Bosco Oram တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ